ေးရခိုင်လက်နက်ကင်တပ်ဖွဲ့အပါဝင်မြန်မာနိုင်ငံမြောက်ပိုင်းကအင်အားကြီးတိုင်းရင်းသားလက်နက်ကင်အဖွဲ့တွေကင်ဆွဲတောင်းဆိုနေကြတဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအာဏာခွဲဝေမှုမြင်မာတဲ့ Confederate ဆိုတဲ့မူဟာလက်ရှိမြန်မာအစိုးရနဲ့တပ်မတော်တို့တွန်းနေတဲ့ Federal ပြည်ထောင်စုမူနဲ့ဘလို့ကွာခြားချက်တွေရှိနေပါသလဲ WSA ဝါပြီးသွေးစည်းညွေတပ်ဖွဲ့လိုပဲမြောက်ပိုင်းမဟာမိတ်အဖွဲ့တွေကလည်းဘာကြောင့်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသလိုချင်တာပါလဲတိုင်းရင်းသားရေးရာကျွမ်းကျင်သူအမေရိကန်ကယ်လီဖိုးနီးယားပြည်နယ်ကစန်းစာပေယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းဖေးမောင်ကိုမိုင်းအင်ဂျင်နိုင်ဆက်သွယ်တင်ပြထားပါတယ်
လက်ရှိဝါဒေတာမှာရှိနေတဲ့ကိုပိုင်အုပ်ချုပ်ခွင့်စနစ်ပုံစံနဲ့ပတ်သက်လို့ဒေါက်တာဆိုင်းထွေးမောင်ကအခုလိုစပြောပါတယ
်အခုဝါရဲ့ကိုပိုင်အုပ်ချုပ်ခွင့်နဲ့မြေဟာအခုသူတို့တကယ်ပဲအားလုံးကိုပိုင်လုပ်နေတယ်တရားဥပဒေစီရင်ရေးကျမရေးစီးပွားရေးလူမှုရေးလုံခြုံရေးအားလုံးသူတို့ကိုပိုင်လူလတ်စွာလုပ်နေတယ်ပါတာစကားလည်းသူတို့တုံးချင်တာတုံးတယ်သူတို့ရဲ့ငွေလဲသူတို့တုံးချင်တာတုံးတယ်သူတို့ရဲ့ဟိုစားပေါ့ကိုပိုင်လွတ်လပ်စွာဆုံးဖြတ်တယ်ဟိုတရားစီရင်ရေးတော်မှသူတို့ကတေတံအထိပေးနိုင်တဲ့တရားစီရင်ရေးသူတို့ဟာသူတို့ရှိတယ်ဆိုတော့ why ရဲ့ confederation ဟာတကယ်လုံးဝလွတ်လပ်တဲ့နိုင်ငံတနိုင်ငံလိုပဲသူတို့ကအုပ်စိုးနေတာရှိတယ်အဲ့ဒါကအီအီကလည်းသူတို့ why ရဲ့ဟိုလွတ်လပ်တဲ့အုပ်ချုပ်မှုပုံစံကိုသူတို့ကလိုချင်တယ်ကျွန်တော်တို့အဲ့ဒီ FPNCC ကနေပြီးတော့မှသူတို့တင်ထားတဲ့ NCA လမ်းကြောင်းပြင်ပကနေပြီးတော့ဆွေးနွေးမယ်ဆိုတဲ့အချက်ထဲမှာအဲ့ဒီ Confederation System ကိုသူတို့ကထည့်ထားတယ်
။အေးအဖွဲ့ပါဝင်တဲ့ FPNCC မြောက်ပိုင်းမဟာမိတ်လက်နက်ကိုင်အဖွဲ့တွေကအရင်ကတည်းကထုတ်ပြန်ထားတဲ့သူတို့လိုလားတဲ့ Confederate စနစ်မူကြမ်းမှာဖွဲ့စည်းပုံခြေခံဥပဒေအပါဝင်သမရအရေးချင်းတတ်မှတ်မှုလွှတ်တော်အမတ်နေရာခွဲဝေမှုတိုင်းရင်းသားပြည်နယ်တွေမှာတိုင်းရင်းသားစစ်တပ်တွေဆက်လက်ထားရှိဖို့ပြည်နယ်တွေမှာလွတ်လပ်စွာတရားစီရင်ပိုင်ခွင့်နဲ့လွတ်လပ်စွာဥပဒေပြုခွင့်ကိုပိုင်မူဝါဒနဲ့တရားစာတတူဖော်ခွင့်အခွန်နဲ့ငွေကြေးဆိုင်ရာစနစ်တွေကိုပြည်ထောင်စုအစိုးရချုပ်ကင်ခွင့်မပါဘဲကိုပိုင်ဆုံးဖြတ်ခွင့်စတာတွေပါဝင်ပါတယ်။မြန်မာအစိုးရနဲ့တက်မတော်ကလိုချင်တဲ့ Federal ပြည်ထောင်စုပုံစံနဲ့ Confederate ပုံစံဘလို့ကွာခြားတယ်လဲဆိုတာကိုဒေါက်တာဆိုင်းထွေးမောင်ကအခုလိုရှင်းပြပါတယ်။
Confederation ကသူ့မှာဟိုလွတ်လပ်တဲ့နိုင်ငံတစ်ခုပုံစံမျိုးပဲအဲသူ့မှာအားလုံးကလွတ်လွတ်လပ်လပ်ဟိုအုပ်ချုပ်ပိုင်ခွင့်ရှိတယ်စီမံကိန်းပိုင်ခွင့်ရှိတယ်အဲဒီ Federal System ကတော့ဒီလွတ်လပ်မှုကဟို limited ဖြစ်တယ်ဟိုအားလုံးဒီ Central System ကပုံပြီးမှပါဝါရှိတယ
်ဒါပြင်မြန်မာနိုင်ငံမှာ Confederate စနစ်ကိုသဘောတူညီခဲ့တဲ့တမိုင်းကြောင်းရှိခဲ့တယ်လို့ဒေါက်တာဆိုင်းထွေးမောင်ကပြောပါတယ
်ဘာလို့ဆိုတော့ကျွန်တော်တို့ပြန်ကြည့်တဲ့အခါမှာသူတို့1947တို့ကအဲတဘောတူညီချက်ထဲမှာဆိုရင်တရားစာစတာတွေဒီကိုပြည်နယ်ဥမရှမ်းပြည်ကချင်ပြည်ဆိုရင်ကိုရထွက်တဲ့တရားစာစတာတွေကိုဟာကို manage ဟိုလုပ်လို့ရတယ်ကိုပန္ဒာငွေလက်တီတလွတ်လပ်မှုဟိုရှိတယ်နောက်သူတို့မှာဟိုcontrol ပေါ့လေအဲ့ဒီ judicial system အဲ့ဒီဟိုတရားဥပဒေလဲသူတို့ဟာသူတို့ဟိုလုပ်လို့ရတယ်ဆိုတော့ကြည်ရတာကအခုအရင်တော့က style က confederation style ပဲနောက်ပြီးတော့ပါလီမန်တက်တဲ့အခါမှာလည်းကျွန်တော်တို့ရှမ်းဆိုရင်သူတို့ကဟိုခွဲတားနဲ့တက်ရတယ်ဥမရှမ်းဆိုရင်ပဲနေရောက်ဟိုပါကိုစလဲတက်လို့ရတယ်ဆိုတာကိုစလဲနဲ့တက်တယ်ဆိုတော့ရွေးကောက်ပွဲနဲ့တက်တာမဟုတ်ပဲနဲ့ကိုစလဲနဲ့တက်တာဆိုတော့ကြည်ရတာဟိုအရင်တော့ကပုံစံက confederation ပုံစံနဲ့တူတယ်ဗျာ
အဲ့တော့ခုလက်ရှိအခြေအနေမှာကဒီအပြစ်ခတ်ရက်စဲရေးအတွက်တောင်မှာပေါ့နော်မင်းတို့ဒီတိုင်းသားလက်နက်ကိုင်ဖွဲ့ရင်းနေပေါ့နော်အပြန်လှန်ပြဆွေးနွေးနေကြဆဲရှိသေးတယ်ဆိုတော့ဒီလိုမျိုး Confederate လို့အဆင့်ကိုတောင်းဆိုလာတာမျိုးဆိုရင်လက်တွေ့မှာအခြေအနေဒီဘယ်လိုဖြစ်လာနိုင်လဲရှင
်အဲ့လက်တွေ့အနေထားဆိုလို့ရှင်တော့ပို့ပြီးတော့ရှုပ်ထွေးလာမှာကျွန်တော်မြင်တယ်ဘာဖြစ်လို့ဆိုတော့အဲ့ဒီ Confederation ကိုသူတို့ကပြောလာတဲ့အခါတောင်းဆိုလာတဲ့အခါကျတော့အစိုးရအနေနဲ့လိုက်လျောဖို့ရန်ပို့ပြီးတော့မှခက်ခဲလာမယ်ဆိုတော့အဲ့ဒါပို့ပြီးတော့မှရှုပ်ထွေးလာမယ်လို့ကျွန်တော်ထင်တယ်နောက်ပြီးတော့မှကရင်နဲ့ဟို KNU နဲ့ RCSS ကလည်းသူတို့နဲ့မဆွေးနွေးတော့ဘူးဆိုရက်ဆိုင်ပလိုက်တာတွေလည်းဖြစ်လာတဲ့အခါကျတော့အဲ့ဒါချိရတာကသူတို့ယုံကြည်မှုတွေကပြတ်ပြားသွားပြီအဲ့ဒါကြောင့်မို့လို့အခုသူတို့ငင်းချမ်းရင်းညီလာခံ27ပြည်လုံးအစည်းအဝေးတွေတော်တော်လေးတော့ခက်ခက်ခက်ခက်ရှိနေတယ်လို့ကျွန်တော်ထင်တယ်ဗျ
ရခိုင်ပြည်နယ်မှာဇန်နဝါရီလ၄ရက်နေ့ကနေသားဆောင်ရဲကင်းစခန်း၄ခုကိုအေအဖွဲ့ဘက်ကစီးနင်းတိုက်ခိုက်ခဲ့ပြီးတဲ့နောက်ရခိုင်ပြည်နယ်မြောက်ပိုင်းနဲ့အလဲပိုင်းမှာမြန်မာစစ်တပ်နဲ့ AA လက်နက်ကိုင်အဖွဲ့တို့ကြားလက်ရှိတိုက်ပွဲတွေပြင်းထန်နေပြီးကုလသမဂ္ဂရဲ့ထုတ်ပြန်ချက်အရစစ်ပြေးဒုက္ခသည်၅၀၀၀ကျော်ရှိသွားပြီဖြစ်ပါရဲ့ရှင်။